ထိုင်းနိုင်ငံမှာအင်တာနက်အွန်လိုင်းပေါ်ကလှုပ်ကြံဖန်တီးထားတဲ့သတင်းတွေဖြန့်ဝေမှုကိုထိန်းချုပ်ဖို့အာဏာပိုင်တွေကစင်တာသစ်တစ်ခုဖွင့်လှစ်မဲ့အရေးဟာဆိုရင်ဝေဖန်သူတွေကိုနှုတ်ဆက်သွားအောင်ပြစ်မှတ်ထားဆောင်ရွက်တဲ့နေရာမှာတလွဲသုံးလာနိုင်တယ်လို့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေနဲ့အတိုက်ခံပါတီတွေကသတိပေးနေပါတယ်။အစိုးရဘက်ကတော့တည်ငြိမ်အေဂျင်ကြီးကိုထိပါစေနိုင်တဲ့လှုပ်ကြံသတင်းတွေအချက်အလက်အများကြီးကိုတိုက်ဖြတ်ဖို့ဖြစ်တယ်လို့ပြောပါတယ်။ဇီဆွန်ဘောပီတာရဲ့သတင်းဆောင်ပါကိုမတ်တိန်ကြီးထိုက်ကဆက်ပြီးပြောပြမှာပါရှင
်။အွန်လိုင်းပေါ်ကလှုပ်ကြံဖန်တီးထားတဲ့သတင်းတွေကိုတင်းတင်းကြပ်ကြပ်ထင်းချုပ်ဆောင်ရွက်တဲ့ဒေတာရင်းနိုင်ငံတွေထဲမှာထိုင်းနိုင်ငံလည်းပါဝင်မယ်လို့digital စီးပွားရေးနဲ့လူအဖွဲ့ကြီးဆန်ရဝင်ကြီးကကြေညာလိုက်ပြီးဒီစင်တာသစ်ကိုမကြခင်မှာစတင်မဲ့အကြောင်းဩဂုတ်လမှာပြောဆိုခဲ့ပါတယ်။ online ပေါ်ကသတင်းအမှားတွေကိုစီစစ်ဖို့နောက်ငင်းချမ်းရေးလုံခြုံရေးကိုထိခိုက်စေမဲ့မှားယွင်းဖော်ပြချက်တွေကို Facebook message ပို့တဲ့ apps နဲ့တီးတံ website တို့ကနေတုံ့ပြန်ဆောင်ရွက်သွားမဲ့စင်တာကိုနိုဝင်ဘာလတရက်နေ့မှာဖွင့်လှစ်မယ်လို့နိုင်ငံပိုင် National New Bureau ကဖော်ပြပါတယ်။ဒီစင်တာအနေနဲ့သဘာဝ BND ရဲ့စီးပွားရေးနဲ့ဗန္ဒာရေး၊ကျန်းမာရေးဆိုင်ရာကုန်ပစ္စည်းတွေ၊ချင်းချမှုတွေနဲ့အစိုးရရဲ့မွာဒပိုင်းဆိုင်ရာတို့ကိုအဓိကထားဆောင်ရွက်မယ်လို့လည်းပြောပါတယ်။ဒါ့ပြင်လည်းအတိုက်ခံပါတီတွေနဲ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကတော့စစ်တပ်လိုလာတဲ့အာဏာရဖျံပရတ်ချရက်ပါတီကဦးဆောင်တဲ့အစိုးရရဲ့အခုလိုစောင့်ကြည့်မဲ့လုပ်ရက်ကစိုးရိမ်စရာရှိတယ်လို့ပြောပါတယ်။လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့ထိုင်းနိုင်ငံကအကြီးတန်းသူတွေတီးဆွန်နိုင်ပရာစုကအခုလိုပြောပါတယ
်။လုပ်ကြံဖန်တီးတဲ့သတင်းတွေအပေါ်အိမ်တွင်မဲ့အစိုးရရဲ့စင်တာနဲ့ပတ်သက်လို့အထူးစိုးရိမ်ချက်တွေကတော့စင်ဆာထက်တောက်မဲ့နီလန်တစ်ခုဖြစ်လာမှာပါပဲ။ဘာကြောင့်လဲဆိုတော့လုတ်ကြံဖန်တီးရဲ့သတင်းတွေတိုက်ဖြည့်ရေးအတွက်ထိုင်းအစိုးရဆွန်ရနေတဲ့လွတ်ဆောင်ချက်တွေဟာဆိုရင်ဝေဖန်သူတွေသဘောထားကွဲပြားသူတွေရဲ့ပြောဆိုချက်တွေကိုပဲအထူးအလေးနဲ့ထားဆွန်ရနေတာဖြစ်ပြီးတော့စစ်တပ်နောက်အာဏာရဖလန်ပရရှာရတ်ပါတီရောအစစရှိတယ်လို့သိထားရတဲ့ရင်းမြစ်တွေကအချက်လက်တွေအမှားတွေမုန်တီးမှုအခြေခံစီးရင်ဆုံးရှားမှုတွေကိုတော့အရေးယူခြင်းမရှိပါဘူ
း Digital စီးပွားရေးနဲ့လူအဖွဲ့အစည်းဆိုင်ရာဝန်ကြီးရဲ့ရုံးကတော့ဒီကိစ္စနဲ့ပတ်သက်ပြီးဖြေမဲ့သူမရှိဘူးလို့ VOA ကပြောပါတယ်။2014ခုနှစ်တုန်းကစစ်အာဏာသိမ်းခဲ့တဲ့ခေါင်းဆောင်တွေကပြီးခဲ့တဲ့မတ်လမှာအပြစ်အနာစာမကင်းတဲ့ရွေးကောက်ပွဲနဲ့ငါးနေကြာစစ်အုပ်ချုပ်ရေးကိုအဆုံးသတ်ပြီးအယက်သားအစိုးရအဖြစ်နဲ့နိုင်ငံကိုဥဆောင်နေတာပါ။စစ်တပ်ကိုဝေဖန်မှုနဲ့စစ်အုပ်ချုပ်ရေးကိုငြင်းချစွာချီးတဲ့ဆန္ဒပြသူရာနဲ့ချီပြီးစစ်အစိုးရကဖမ်းဆီးတရားစွဲဆိုခဲ့တာပါ။မမှန်ကန်ဘူးလို့အစိုးရဘက်ကဆွဆွဲကွင်းနဲ့ဖန်စီတရားဆက်ဆိုနိုင်တဲ့အာဏာကိုအခုဖွင့်လှစ်မဲ့စင်တာဒစ်ကပေါင်းစည်းပေးမဲ့အရေးကလည်းဝေဖန်သူတွေရဲ့ဘုံဆိုးရင်ချက်တစ်ခုဖြစ်ပါတယ်။အင်တာနက်အွန်လိုင်းပေါ်မှာလွတ်လပ်စွာဖော်ထုတ်နိုင်ရေးစီးရုံးလှုပ်ရှားသူ Thai Netizen Network ရဲ့ပူထွက်တည်ထောင်သူ Artit Suryan Wonku ကလည်းသူစိတ်ပူနေတဲ့အချက်ကိုအခုလိုပြောပါတယ်။
မမငငငကျင်သုံးဆောင်ရွက်လိမ့်မယ်လို့တော့မျှော်လင့်နေသေးပါဒီကိစ္စကိုအကောင်းမြင်နေပါတယ်လောက်ကြံပန်တီးတဲ့သတင်းတွေနဲ့မမမကန်အချက်လက်တွေကတကယ်တော့ထိခိုက်နေနာစီတယ်လို့ကျွန်တော်တို့ယူဆပါတယ
်ဒါပေမဲ့ဆန်းစစ်ဝေဖန်တဲ့အတွေ့အမြင်တွေကိုလောက်ကြံပန်တီးတဲ့သတင်းတွေဆိုပြီးအနာပိုင်တွေကမကြာခဏဆိုသလိုလုပ်တယ်လို့လည်းအထက်ကပြောပါတယ
်အများစုကတော့အစိုးရဆန့်ကျင်သူတွေဒါမှမဟုတ်လဲသဘောထားကွဲပြားသူတွေကိုတကယ်တမ်းပြစ်မှတ်ထားဆောင်ရွက်ချက်တွေကိုကျွန်တော်တို့တွေ့ရပါတယ်။တခါတလေမှသတင်းအချက်အလက်တွေကမှားသလားမှန်သလားဆိုတာတော့ရှင်းရှင်းလင်းလင်းမရှိပါဘူး။အာဏာပိုင်တွေအနေနဲ့ထုတ်ဖော်ပြောဆိုချက်တွေကိုနှိမ့်ကွစရာနီလန်းတစ်ခုအနေနဲ့အလွယ်တကူသုံးနေတယ်လို့ထင်ပါတယ
်။ Internet online ပေါ်ကရေးသားဖော်ပြချက်တွေနဲ့ပတ်သက်ပြီးထင်းချုပ်တာကဒေတာတွင်းမှာထိုင်းနိုင်ငံတစ်ခုတည်းတင်တော့မဟုတ်ပါဘူး။လုတ်ချံဖန်တီးထားတဲ့သတင်းမြေအရေးတိုင်တွယ်ဖို့မလေးရှားနဲ့စင်ကာပူတို့မှာမကြခင်ကဥပဒေပြုမှုတွေအပေါ်အများစုကအာရုံစိုက်ခဲ့ကြသလိုပဲဒီကိစ္စနဲ့ပတ်သက်ပြီးအရှိတောင်အာရှနိုင်ငံတွေမှာသူတို့နည်းသူတို့ဟန်ဥပဒေပြုမှုတွေရှိပါတယ်မြန်မာနိုင်ငံမှာဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေကြားတွေ့တဲ့တန်ယိုပဋိပက္ခတွေနောက်ကမ္ဘာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အင်ဒိုနီးရှားမှာဒီနှစ်အစောပိုင်းရွေးကောက်ပွဲအကြိုကာလလူမျိုးရေးဘာသာရေးတင်းမာမှုတွေဖြစ်ခဲ့ရတာက လူမှုကွန်ရက်မီဒီယာမှာလောက်ကျန်ဖန်တီးတဲ့သတင်းတွေဖြန့်ဝေခဲ့မှုကြောင့်ဆိုပြီးလဲအပြစ်တင်ပြောဆိုကြတာဖြစ်ပါတယ်